ကျင်းပဖို့ပြင်ဆင်နေတဲ့21ရာစုပင်လုံးညီလာခံမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ရေးညှိနှိုင်းဆောင်ရွက်ဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီ UPDJC ဥက္ကဋ္ဌနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။နှစ်နှစ်နီးပါးရပ်နေတဲ့ UPDJC အစည်းအဝေးဒီကနေ့ပြန်ကျင်းပချိန်မှာအခုလိုပြောသွားတာပါ။လက်ရှိမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေပေမဲ့လည်း21ရာစုပင်လုံးညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကိုတော့အခုချိန်ထိဆွေးနွေးတာမရှိသေးပါဘူး။ဒီအခြေအနေတွေကို VOA သတင်းတောက်ကိုစောထက်ကပြောပြပါမယ်ရှင်။
ဒီကနေ့နေပြည်တော်မြို့သားပြည်နယ်တင်းမြန်ကြီးနဲ့ငင်းကြီးဘူဌာန NRPC မှာလုပ်တဲ့18ကြိမ်မြောက် UPDJC အစည်းအဝေးကိုဥက္ကဋ္ဌတောင်ယူထားရဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပြီးအခုလိုရက်တက်နေတဲ့အစည်းအဝေးကိုပြန်စတင်နိုင်တာဟာငင်းကြီးလုပ်ငန်းစဉ်အတွက်အရေးကြီးကြောင်းနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကဖွင့်ပြခေါ်မှာထည့်သွင်းပြောသွားပါတယ်
ကာလရှိကြာညနာပေးရတဲ့ UPDJC အစည်းအဝေးပြန်လည်စတင်နိုင်ရင်ဟာဘယ်တော့ပဲအခက်အခဲတွေစဉ်ကုန်းတွေကြုံတွေ့နေပါစေဒီမှာတို့အချင်းချင်းစိတ်ရှည်ကြီးခံပြီးအပြေအမြင်နှိမ့်နိုင်နိုင်လေဆိုရင်အောင်မြင်နိုင်တဲ့ဆိုတာကိုသက်တည်ကြရတာဖြစ်ပါတယ်
တိုင်းပြည်လုံးရဲ့လိုအပ်ချက်တွေကိုနိုင်ငံပါတီတွေအနေနဲ့ဖြည့်ဆည်းနိုင်မှာမဟုတ်ပဲအဓိကတောင်းဝန်ဖြစ်တဲ့ငင်းချမ်းကြီးနဲ့မြို့သားပြည်လည်တင့်မြန်ကြီးအတွက်ဝိုင်းဝန်းကြိုးစားကြဖို့ UPDJC ဒုဥက္ကဋ္ဌဦးသူဝေကဇန်နဝါရီ25ရက်မှာလုပ်တဲ့ UPDJC နိုင်ငံပါတီအစုအဖွဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာပြောခဲ့ဘူးပါတယ်။ဒါကိုပဲဒီနေ့ UPDJC အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကထပ်လောင်းပြောခဲ့ပြီးအစုအဖွဲ့တစ်ဖွဲ့ချင်းစီအနေနဲ့ကိုယ့်ရဲ့လိုလားချက်တွေကိုရာနှုန်းပြည့်ရမှာပူးပေါင်းပါဝင်မယ်ဆိုတဲ့ခံယူချက်မျိုးနဲ့စိတ်ဆက်ညှိနှိုင်းလို့ရမှာမဟုတ်ကြောင်းလည်းပြောခဲ့ပါတယ်။
နိုင်ငံရေးသွယ်ပိုင်းရဲ့ဝန်ထမ်းကြီးမှာတော့အပေးယူအလျှော့ပေးလုပ်နိုင်အောင်ကြိုးစားဖို့လည်းဖြစ်ပါတယ်။ဒီမှာတော့နိုင်ငံရေးသွယ်ပိုင်းအောင်မြင်ဖို့အတွက်ဒီမှာတော့ UPDJC အနေနဲ့ညှတာတဲ့အေးယူအလျှော့ပေးမှုအခြေခံပြီးစီးလုံးညီညွတ်မှုတည်ဆောက်နိုင်ဖို့အထူးပဲအရေးကြီးတာပါပဲ။ဒါကြောင့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုပင်လုံးစိတ်ဓာတ်ကိုအခြေခံတဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဒီမှာတော့အားလုံးရှေ့ဆက်သွားကြဖို့တိုက်တွန်းလိုပါတယ်။
အစီအစာချုပ်ရဆိုရင်တနင်္ဂနွေအပြည့်အစက်လက်မှတ်ထိုးဆဲပွဲကသူတို့ထိန်းချုပ်နေပြီးအသီးသီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးလုပ်ပြီးရလာရေးပုံသဘောတူညီချက်တွေနဲ့21ရာစုပင်လုံးညီလာခံမှာဝင်ရောက်ဆွေးနွေးရမှာပါ။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSC နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ကလွဲလို့ကြံတဲ့အဖွဲ့တွေကနိုင်ငံရေးဆွေးနွေးပွဲကြီးလုပ်ထားပြီးဖြစ်ပါတယ်။ALP ကတော့ရခိုင်ပြည်နယ်ရဲ့လက်တလုံးပဋိပက္ခအခြေအနေကြီးကြောင့်သူ့ရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရခိုင်ပြည်နယ်မှာမလုပ်ဘဲတခြားဆွေးနွေးပွဲပုံစံနဲ့ရန်ကုန်မှာလုပ်သွားဖို့သဘောတူညီမှုရထားကြောင်းတမထရုံပြောခွင့်ရဦးစောထေကဒီနေ့ UPDJC အစည်းအဝေးပွဲအပြီးမှာပြောခဲ့ပါတယ်UPDJC မှာအစိုးရလက်နက်ကိုင်နဲ့နိုင်ငံရေးပါတီအစုအဖွဲ့၃ခုကအချို့ကျရွေးချယ်ထားရဲ48ယောက်ရှိပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးမြေယာမူဝါဒဒီကဏ္ဍ၅ခုပေါ်အခြေခံပြီးလာမယ့်21ရာစုပင်လုံညီလာခံမှာဆွေးနွေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ကြံပွဲတော်နဲ့အခြားလူစုလူဝေးတွေထိန်းချုပ်ကန့်သတ်သွားမှာဖြစ်ပေမဲ့ပင်လုံညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကတော့ဆွေးနွေးရမရှိသေးတဲ့အကြောင်းပြန်ကြားရေးဒုဝန်ကြီးဦးအောင်လှထွန်းကပြောသွားပါတယ်
ဒီကနေ့ကတော့ဒီစက်ကပြောပါဦးပါ။ဘုဘောကတော့လေသူကတော့ဒုက္ခသူကနာအပြစ်တရားလုပ်လို့သူလူလူတွေနဲ့ပတ်သက်တဲ့ channel တွေကိုတော့တော့ဒီမှာလုပ်လို့ဖြစ်လာဘူး။ဘုဘောရာဟိုဟာပင်လုံးလို့တော့ပြောပါဦး
။အစိုးရတပ်မတော်နဲ့ NCA ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တွေဇန်နဝါရီ8ရက်မှာလုပ်တဲ့ရှစ်ချိန်မြောက် GICM အစည်းအဝေးမှာပြည်အောင်စုငင်းငိုင်းညီလာခံ21ရာစုပင်လုံးကို2020ပြည့်နှစ်ဧပြီလထဲနောက်မကြာပဲကျင်းပဖို့သဘောတူညီထားတာရှိပါတယ်။